2015ခုနှစ်အတွက်ဆခါရော့ဖ်လူခွင့်ရေးစုကို Saudi Arabia blogger Raif Badawi ကိုဥရောပပါလီမန်ကချီးမြှင့်လိုက်ပါတယ်။ Badawi ဟာမွတ်စလင်ဘာသာရေးဆရာတွေကိုစော်ကားမှုနဲ့ထောင်ဒဏ်10နှစ်နဲ့ကြိမ်တမ်းအထက်တစ်ထောင်ချမှတ်ခံခဲ့ရသူပါ။ဒီစုကိုဥရောပပါလီမန်ဥက္ကဋ္ဌ Martin Schulz ကဒီကနေ့မှကြေညာလာပါ။ Badawi ပေါ်ချမှတ်တဲ့ပြစ်ဒဏ်ဟာနှိမ့်ဆက်ညှဉ်းပန်းမှုတစ်ခုဖြစ်ပြီး Saudi Arabia မှာဖြစ်နိုင်သမျှအရေးဆက်ဆုံးပြစ်ဒဏ်တွေဖြစ်တယ်လို့ Mr. Schulz ကပြောပါတယ်။ဒီဇင်ဘာလကျရင်ပြည်ထောင်နိုင်ငံရှိတောင်ပိုင်းကစထရဘူးမြို့မှာကျင်းပမဲ့စူပေပွဲအခမ်းအနားကိုဘာဒါဝီတက်ရောက်နိုင်ဖို့အတွက်သူ့ကိုလူငင်းဝင်ပြည်ပြန်လှုပ်ပေးဖို့ဆော်ဒီအာရေဗျဘုရင်ကိုပန်ကြားထားတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌကပြောပါတယ်။နိုင်ငံရေးနဲ့ဘာသာရေးဆိုင်ရာအခြေအတင်ဆွေးနွေးမှုတွေလုပ်ဖို့အတွက်အွန်လိုင်းနေရာတစ်ခုအနေနဲ့ဝက်ဘ်ဆိုက်တစ်ခုကိုဖွင့်လိုက်ပြီးတဲ့နောက်2012ခုနှစ်မှာရာယစ်ဘာဒါဝီကိုဖမ်းလိုက်တာပါ။အစ္စလမ်ဘာသာကိုစော်ကားမှုနဲ့သူ့ကိုဆွဲချက်တင်ခဲ့ပြီးသူ့အပေါ်ချမှတ်ထားတဲ့ထောင်ဒဏ်10နှစ်ကို2015ခုနှစ်ဇွန်လမှာဆော်ဒီတရားရုံးချုပ်ကအတည်ပြုခဲ့ပါတယ်။ထောင်ဒဏ်နဲ့ကျိန်းတန်းတွေအပြင်ဒဏ်ငွေအမေရိကန်ဒေါ်လာ 236,600 ပေးဆောင်မှုလည်းချမှတ်ခံရပါတယ်။ဒီ Sakharov လူခွင့်ရေးစုကို1990ပြည့်နှစ်ကဒေါ်ဆန်းစုကြည်နေအိမ်ကျေကျုပ်ကျနေချိန်တွင်ချီးမြှင့်ခံရပါတယ်။